အာနာဘိုင်းနေဖန်စီတင်းတင်းထားတဲ့88မျိုးဆက်ចောင်းသားကောင်းဆောင်တွေအပါအဝင်တက်ကြွလှူရှားသူတွေထောင်ထဲမှာနေထိုင်နေရတဲ့အခြေအနေတွေဆိုးရွားနေတယ်လို့ဆိုပါရယ်အထူးသဖြင့်ကျမ်းမာရေးချို့ယွင်းသူတွေအတွက်ပိုးပြီးတော့အခက်ကြုံနေရပါတယ်တဲ့ဒီចောင်းကိုကိုအောင်လုံးဆက်ပြီးတော့ပြောပြပါခင်ဗ
ျဟုတ်ကဲ့ပါ88မျိုးဆက်ចောင်းသားများဘွဲကကိုမင်းကိုနိုင်ကိုကိုကြီးကိုထေးကျွယ်စတဲ့ကောင်းဆောင်တွေပါဝင်တက်ကြွလှူရှားသူចောင်းသားလူငယ်တွေနိုင်ငံရေးလှူရှားသူတွေကိုဖန်စီထားရမှာအခုဆိုရင်သူတို့ကိုထိန်းသိမ်းထားတဲ့ထောင်တွေမှာပိုပြီးတင်းကျပ်မှုတွေလှုပ်ဆောင်လာတာလို့လုပ်ဖို့ကိုင်ဖက်88မျိုးဆက်ចောင်းသားတွေကပြောကြတာပါအထူးသဖြင့်ခုလိုစောင်းနှင်းကာလမှာဆိုရင်ကျမ်းမာရေးချွေယွန်းသူတွေအတွက်နေထိုင်အခက်အခဲတွေရှိနေတယ်လို့လည်းဆိုပါတယ်လောလောဆယ်သူတို့တွေထိန်းသိမ်းခံနေရတဲ့အင်းစိန်ထောင်တွေကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့လုပ်ဖို့ကိုင်ဖက်88မျိုးဆက်ចောင်းသားခေါင်းဆောင်တယောက်ဖြစ်တဲ့ကိုစိုးထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့သိရတဲ့တော့ကကိုမင်းကိုနိုင်အပါဝင်ကျွန်တော်တို့ဒီ88မျိုးဆက်ចောင်းသားတွေရဲ့ចានတဲ့ဒီပါကတာចောင်းသားမျိုးဆက်တွေရဲ့အဲသူတို့တွေနောက်ပြီးတော့ကိုထင်ကျော်တို့ကိုထာမျိုးနောင်တို့ဒီចမ်းမာကြီးမကောင်းတဲ့လူတွေရောပေါ့ဒီသူတို့တွေကိုတိုက်တယ်မှာခွဲထားတယ်လို့သိရတယ်ရထောင်မကြီးတိုက်မှာနောက်အင်းစိန်ထောင်လက်ရှိခြေနေရတော့15မိနစ်လောက်ပဲအပြင်ကိုထွက်ခွင့်ရတယ်လို့သိရတယ်ဒီအထဲမှာပဲနေရတယ်အေးတဲ့ယာတီမှာအခုကအထဲမှာနေရတာတော်တော်ကြီးကိုကျမကြီးကတော်တော်မကောင်းဘော်လေနေရထိုင်ရတာတော်တော်ချမ်းတယ်အားလုံးကတော်တော်ကျမကြီးရတဲ့လူတွေကအကုန်လုံးထောင်နေမှာဖြတ်တန်းခဲ့ရတာလေထောင်ဆန်းနေတဲ့ထက်ဖြတ်တန်းခဲ့ရတဲ့လူတွေဖြစ်တဲ့အတွက်အခုတချိန်ပြောင်းဝင်ရတာဒီကျမကြီးကကျွန်တော်တို့အထူးစိုးရင်ရတဲ့အနေအထားရှိတယ်ဗျလူငယ်ဘာသာဘာဝဖြတ်တန်းရတာကျွန်တော်တို့ခံနိုင်ရရှိကြမယ်အခုအသက်အရွယ်ပိုင်းဆိုင်ရာကြီးလာမှဒီအဲ့လိုမျိုးတိုက်ပိတ်တာမျိုးတွေထားရတာလုံးဝမဖြစ်သင့်ဘူးပြီးတော့ဘာတင်ပြပြဘာဟုတ်တင်ပြမလုပ်ပေးဘူးလို့သိရတယ်ထောင်ပိုင်းနဲ့လည်းတွေ့ခွင့်မရဘူးအာဏာပိုင်တွေကဘူးမဆိုင်ဘူးလို့သိရတယ်ဗျ
ထင်းထင်းခံနေရသူတွေထဲမှာတချို့လူငယ်တွေကိုဆိုရင်မိသားစုနဲ့ထောင်ဝင်စာတိုးခွင့်မပေးဘဲပိတ်ပင်ပစ်ပေးတာတွေလည်းရှိတယ်လို့ကိုစိုးထွန်းကပြောပါတယ်ထင်းထင်းခံနေရသူတွေကတချို့ကိုနိုင်ငံတော်ညီဝက်ပြည်ပြားမှုကိုထိခိုက်စေမှုရုံးရစခတ်ဖြစ်အောင်လှုပ်ဆောင်မှုစတဲ့ဆွဆွဲချက်တွေပါဝင်ပုံမှန်တွေနဲ့အရေးယူပစ်ပေးဖို့ပြင်ဆင်နေပေမဲ့88မျိုးဆက်ကျောင်းသားအများစုကတော့အခုအချိန်အထိတိတိကျကျဘာမှအရေးယူတာတွေမရှိသေးဘူးလို့လည်းသိရပါတယ်ဒီလိုအခြေအနေတွေပေါ်88မျိုးဆက်ကျောင်းသားတွေရဲ့သဘောထားကိုကိုစိုးထွန်းကအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီ88မျိုးဆက်ចောင်းသားတွေကမျိုးသားပြန်လဲတက်မြက်ကြီးတွေငင်းငန်းစွာကျိုးပန်းဆောင်ရွက်နေကြတဲ့လူတွေဖြစ်တယ်။ကျွန်တော်တို့ဒီ1988ကာလတွေကနှစ်ရှည်ထောင်တန်းတွေချလိုက်ကြပြီမဲ့ကျွန်တော်တို့ဟာဘာအာဂရတရားမှမထားဘဲနဲ့သူအမျိုးသားအားလုံးတက်မြက်ကြီးအတိုင်းကြီးနဲ့သူမျိုးငင်းငန်းမှုလွတ်လပ်မှုတွေရရှိဖို့ကိုယ်တိုင်ကြီးကိုလူမျိုးတိုးတက်ရေးဖန်ပြိုးရေးအတွက်ကိုကျွန်တော်တို့ဟာအဆောင်ကုန်ကျိုးပန်းဆောင်ရွက်ဖို့အတွက်ငင်းငန်းစွာဆောင်ရွက်နေကြတဲ့လူတွေဖြစ်တယ်။အခုဒီကိစ္စမှာလေသူတို့တွေကိုထိန်းသိမ်းတာဘာကြောင့်ထိန်းသိမ်းမှန်းလဲမသိဘူးပြန်ထွက်တဲ့ခါတွေလည်းကျွန်တော်ထိန်းလိုက်ပြန်ထွက်လိုက်သူတို့ဖမ်းလိုက်ပြန်ထွက်လိုက်ဒီကာလတွေလည်းကျွန်တော်တို့တောက်လျှောက်ဖြတ်တန်းခဲ့ရပြီဖြစ်တယ်အခုဒီချိန်လည်းဒီလိုဖမ်းဆီးထိန်းသိမ်းထားပြီးဘာပုံမှန်မှမတက်ဆက်နဲ့သူတို့ကိုဒီလိုခုလိုကြာရှည်ထိန်းသိမ်းတာတင်ရတာနှိပ်ကွပ်မှုတစ်ခုလိုဖြစ်နေတယ်ဒီကျွန်တော်တို့ခုလိုတန်းပြီးအများဆုံးပြန်လဲထူထောင်ဖို့လိုအပ်နေတဲ့အချိန်အမျိုးသားပြန်လဲတင့်မြတ်ကြီးကိုအများဆုံးဆောင်ရွက်ရတော့မယ့်အချိန်မှာဒီလိုထိန်းသိမ်းတာတွေကမဖြစ်သင့်ဘူးသူတို့တွေကိုကျွန်တော်တို့ရဖြစ်စေချင်တာကတော့ခုကျွန်တော်တို့မနက်ဖြန်ဆိုလဲဒါကျွန်တော်တို့တိုင်းပြည်ရဲ့260ပြည့်လွတ်လပ်ရေးနေ့ဟာရောက်ရှိတာဖြစ်တယ်။အဲ့လိုရောက်ရှိလာတဲ့အချိန်အခါမျိုးမှာကျွန်တော်တို့တိုင်းပြည်နဲ့လူမျိုးတွေအားလုံးဝမ်းဝမ်းဆောင်ရွက်ကြတဲ့လူတွေဒီဟန်တန်ဃာတော်တွေတိုင်းသားလူမျိုးကောင်းဆောင်တွေတောင်ဆန်းစုကြည်အပါအဝင်ဒီចောင်းသားပြည်သူတွေနဲ့88ရုပ်တဲ့ចောင်းသားကောင်းဆောင်တွေအားလုံးဒီနိုင်ငံချင်းသားအားလုံးကိုကို့တိုင်းပြည်ကို့လူမျိုးလွတ်လပ်ရေးကြောက်ရောက်တဲ့အချိန်မှာအားလုံးလွတ်လပ်လပ်နဲ့မိသားစုတွေငြင်းငြင်းငြင်းငြင်းပျော်ပျော်ရွှင်ရွှင်နဲ့အတူတူကပြန်လဲတွေ့ဆုံနိုင်ဖို့အတွက်ကိုအားလုံးလှုပ်ပေးစီခြင်းနဲ့ဆိုတော့ကျွန်တော်တို့အလေးနဲ့ပြောလို့ရတယ်ဗျာ
88မျိုးဆက်ចောင်းသားဖွဲ့ကကိုစိုးထွန်းပြောသွားတာပါအချင်းချခံနေရသူတွေရဲ့မိသားစုတချို့ဆိုရင်လည်းမနှက်ဖန်ကြားရောက်မဲ့အနည်း60ပြည့်လွတ်လပ်ရေးနေ့ဖြစ်လူငင်းချမ်းသာခွင့်နဲ့သူတို့ရဲ့ထင်းထင်းခံမိသားစုဝင်တွေလွတ်မြောက်လာလိမ့်မလားမျှော်လင့်နေကြတယ်လို့လည်းနိုင်ငံရေးအချင်းသားမိသားစုဝင်တွေကပြောပြကြပါတယ်ခင်ဗျာ